င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုပထမဆုံးစာကတော့ရန်ကုန်တိုင်းဝန်ကြီးနဲ့ပြည်ထရေးဌာနကတာဝန်ရှိသူတွေတိဖို့ပေးပို့လိုက်ရတာပါတဲ့ကောင်းမွန်အေဂျင့်စွာနေထိုင်တဲ့ပြည်သူပြည်သားတွေကိုတနာငှဲ့ညာပေးပါတဲ့အဓိကပြောချင်တာကအလုတ်သွားအလုတ်ပြန်ခြင်းလိုင်းကားပေါ်မှာကပိုက်နှိုက်တွေအရန်ဆိုးရွားနေပါတယ်တဲ့ပထမတစ်ယောက်ထဲနှစ်ယောက်ထဲနဲ့ကပိုက်နှိုက်ရကနေအခုဆိုရင်အုပ်စုလိုက်ကပိုက်နှိုက်ပြီးတိလို့ပြောရင်တော့ပြန်ပြီးထိုးကြိတ်တာတွေမင်းခွေးတွေစီကနှိုက်ပြီးရင်ပြန်ပေးဖို့ပြောရင်ကပိုက်နှိုက်ကပားရိုက်ထားကျိန်းဝါတာတွေလှုပ်ပြီးပေါ်ပေါ်တင်းတင်းကားပေါ်ကဆင်းသွားတာတွေဟာတရားဥပဒေကိုဂရုလုံးဝမဆိုင်ပဲပြောင်ပြောင်တင်းတင်းလုပ်နေတာတွေအလွန်ခံရခက်လာပါတယ်တဲ့အဓိကကပိုက်နှိုက်တွေတောင်းကျနေတဲ့လိုင်းကားတွေဟာစူးတွေမှော်ပြီးပဲပြေးဆွဲနေတဲ့41 YBS မြတ်ကုံဘက်ပြေးဆွဲနေတဲ့ YBS နဲ့လှိုင်းတရာဘက်ပြေးဆွဲနေတဲ့ကားပေါ်တွေမှာအဆိုးရွားဆုံးဖြစ်နေပါတယ်တဲ့မြတ်ကုံဘက်မှာဆိုရင်ကားပေါ်မှာပေါ်တင်နှိုက်ပြီးအေးဆေးဆေးတောင်ဆင်းသွားတာမြင်ရပါတယ်တဲ့ကားပေါ်မှာပါတဲ့သူတွေကလေဝင်ရောက်မပြောရတာကပြောတဲ့သူကိုကပိုင်းနိုင်အုပ်စုတွေကအုပ်စုလိုက်ရိုက်တာတွေဓာတ်နဲ့မှွန်းတာတွေဖြစ်တဲ့အတွက်တူတူကိုကိုဘသူမှမပြောရဲမဝင်ရဲဖြစ်ရပါတယ်တဲ့အဲ့ဒါကိုအာနာရှိတဲ့အဖွဲ့ကမနေနှင်းရင်အေဂျင့်စွာတွာလာလောက်ကင်စားတောင်းနေသူတွေရဲ့ဘဝကိုဘသူကကူညီမှာလဲနောက်ပြီးတက်ဆိုင်ရာပြည်ထရေးအဖွဲ့စည်းကအခုလိုကပိုင်းနိုင်တွေကိုလွှတ်ထားတာဟာသူတော်ကောင်းတွေကိုဒုက္ခပေးသလိုခံစားရပါတယ်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအာဏာပိုင်တွေကအရေးယူဆောင်ရွက်တာမလုပ်ရင်ပြည်သူတွေကအချင်းချင်းကူညီရိုင်းပင်းတဲ့အနေနဲ့ကပိုင်းနိုင်နှိမ့်နေအဖွဲ့ဖွဲ့ပြီးကိုတရားကိုစီရင်ရမလို့ဖြစ်နေပါပြီတဲ့အဲ့ဒီလိုပြဿနာတွေမလိုလားအပ်တဲ့နောက်ဆက်တွဲဆိုးကျိုးတွေမဖြစ်အောင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့လိုင်းကားပေါ်ကကပိုင်းနိုင်တွေကိုထိထိရောက်ရောက်အရေးယူနှိမ့်နှင်းဖို့ RFA ပေးစာကဏ္ဍကနေတဆင့်ရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ပြည်ထရေးအဖွဲ့ကိုမေတ္တာရက်ခံတင်ပြလိုက်ရတာပါတဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့စစ်တွေမျိုးကဖြစ်ပါတယ် Arrogant Lighter ဆိုတဲ့အကောက်ကနေ RFA Facebook Message ကိုပေးပို့လာတာဖြစ်ပါတယ်ပညာရေးဝန်ကြီးနဲ့စစ်တွေတက္ကသိုလ်ကတာဝန်ရှိပုဂ္ဂိုလ်တွေသိစေချင်လို့ပါတဲ့စစ်တွေတက္ကသိုလ်မှာပညာသင်ကြားဝင်နေကြတဲ့တက္ကသိုလ်ကျောင်းသားကျောင်းသူများရဲ့ပညာသင်ကြားရမှာအခက်အခဲဖြစ်နေလို့ပါတဲ့စစ်တွေတက္ကသိုလ်မှာစာပေပညာကိုသင်ကြားပို့ချပေးဖို့တာဝန်ထမ်းဆောင်နေကြတဲ့ဆရာဆရာမများဟာကျောင်းသားကျောင်းသူများကိုတက္ကသိုလ်ကျောင်းတွေစာပေဘာသာရပ်တို့အားတိကျစွာသင်ကြားပေးမှုမရှိဘဲအ ਨੇ ကများသင်ကြားပေးပြီးပြမကျူရှင်ဝိုင်းဖွင့်ပြီးတင်ကြားပေးနေပါတယ်တဲ့နောက်ပြီးကျူရှင်ဝိုင်းမှာလည်းဘာသာရဲ့အတ္တိကိုတလောက်ဟုတဘာသာတထောင်ခွဲချက်နှုံးနဲ့တင်ကြားပေးနေသည်လို့ရအားကျောင်းသားကျောင်းသူမိဘများကတာဝန်တွေကိုစာမများရစေခြင်းလို့ပါတဲ့ဒေထားတာပါတဲ့အဲ့ဒီလိုပုံစံမျိုးဆိုရင်အစာကလေးကအဝေးတင်ထားမှလို့မိဘတွေကပြောဆိုနေကြပါတယ်တဲ့ဒီကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူများကိုလေးစားစွာအတိပေးတင်ပြရေးသားတိုင်ကြားလိုက်ပါတယ်ဆိုပြီးပေးပို့လာပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုပေးပို့လာတဲ့စာကတော့မင်းစင်လက်ဆိုတဲ့ Facebook account ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်မလေးရှားကပေးပို့လာတာပါမလေးရှားမှာ passport စာအုပ်အသစ်လျှောက်တာတွေကိုမြ мян ဆန်းဆန်းထုတ်ပေးစေခြင်းပါတယ်တဲ့သူများနိုင်ငံသားတွေကတပတ်နှစ်ပတ်နဲ့စာအုပ်ထွက်ပြီးကိုရီးမြန်မာတန်ရုံကတော့၃-၄ပတ်လောက်ကြာနေပါတယ်တဲ့။ဘာကြောင့်အဲ့လောက်ကြာလဲဆိုတာလည်းသိကြပါတယ်တဲ့။အဲ့လိုဖြစ်နေတာတွေကိုတာဝန်ရှိသူတွေသိပြီးလိုအပ်တာတွေဆောင်ရွက်ပေးစေခြင်းလို့ RFA ကိုရေးသားပေးဖို့ပြောပြရတာဖြစ်ပါတယ်တဲ့ခင်ဗျာ
။နောက်ထပ်ပေးဖို့လာတဲ့စာကတော့ပဲခူးတိုင်းဒေသကြီးကဝါမြို့နယ်ကဖြစ်ပါတယ်။မင်းခန့်ဆိုတဲ့ Facebook ကောက်ကနေ RFA Facebook Message ကိုပေးပို့လာတာဖြစ်ပါတယ်။စာထဲမှာရေးသားထားတာကတော့မင်္ဂလာပါ RFA ကျွန်တော်ကတော့ RFA ကိုနားထောင်လာတာ၈နှစ်သားအရွယ်တည်းကပါတဲ့။RFA ကိုတခါမှစာမပို့ဘူးပါဘူးအခုစာပို့တာကအထက်လူကြီးများနဲ့တာဝန်ရှိသူတွေသိဖို့ဘကိုးတိုင်းကဝါမြို့နယ်ဝဲပဒံစံပြကြေးရွာအကြောင်းပဲဖြစ်ပါတယ်တဲ့ဝဲပဒံစံပြကြေးရွာဟာနီနာကြေးရွာဆက်နေရွာကအာကိုရတဲ့မြို့လို့ဖြစ်နေပါတယ်တဲ့ဒါပေမဲ့ကြေးရွာကိုအစိုးရကချပေးထားတဲ့စေယုံကစေဝါမပြည့်စုံသလိုစေယုံအဆောင်ကလည်းတေးနေပါတယ်တဲ့မိချပေးမယ်ဆိုပြီးလဲခုရီမရသေးပါဘူးတဲ့ကားလန်းဖော်ဖို့စာတင်ထားတာလည်းမရပါဘူးတဲ့နောက်ပြီးစာတင်ကြောင်းအသစ်ဆောက်ထားပြီးကွန်မြူနာဆိုလည်းမရှိဒေသမားတွေကကဝါမြို့နယ်ကဘန်မာပစံထုတ်ရင်ထိုင်ကစားထိုင်ကုန်နေရာမရှိလို့ဟိုနေရာထိုင်ရမလို့ဒီနေရာထိုင်ရမလို့ဖြစ်နေပါတယ်တဲ့အခုလို့ဖြစ်နေတာတွေဟာအထက်လူကြီးတွေကြောက်လားအောက်လက်ငယ်သားတွေလက်စားလို့လားဆိုတာသိချင်လို့ရေးသားလိုက်ရပါတယ်တဲ့ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1313 399-004-6263တို့ဖြစ်ပါတယ်
အခုပေးစာကဏ္ဍကဖော်ပြပေးမယ့်အကြောင်းကတော့ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကအင်းစိန်ဈေးအကြောင်းပဲဖြစ်ပါတယ်။ RFA ပေးစာကဏ္ဍရဲ့ဖုံးကိုဆက်သွယ်ပြောကြားလာတာဖြစ်ပါတယ်။ ပထမတစ်ခေါက်ကလည်းစာပေးပို့ပြီးဘာမှမထူးကြတဲ့အတွက်အခုဖုန်းနဲ့ဆက်သွယ်ပြောကြရတာဖြစ်ပါတယ်တဲ့ဘသူမှမကူညီနိုင်ဘူးလားဆိုပြီးမင်းမြန်ဆက်သွယ်ပြောကြလာတာဖြစ်ပါတယ်သူပြောချင်တာကအခုအင်းစိန်ဈေးရှိမှာလမ်းဘေးဈေးတွေအရန်ဆိုးဝါးနေပါတယ်တဲ့ရှင်သွားရှင်လာရတာအရန်ခက်ခဲပြီးအန်ဒီရဲ့အရန်များနေပါတယ်တဲ့နောက်ပြီးစပိန်ဆိုင်ကာဆိုင်ကယ်တွေဟာလည်းအဝင်အထွက်အရန်ကျတဲ့အတွက်ဈေးတဲ့ရှောင်းကသူတို့ရှောင်းရတဲ့အိုက်နားမှာမလို့အဖက်ပြဿနာတွေခဏခဏဖြစ်နေတာမဖြစ်သင့်ပဲဖြစ်နေတာတွေများနေလို့ပါတဲ့အဲ့လိုစီကံမရှိဗယံပရာဖြစ်နေတာကိုစနစ်တကျဖြစ်စေခြင်းလို့ပေးစာကဏ္ဍကိုဖုံးဆက်ပြောရတာဖြစ်ပါတယ်တဲ့သက်ဆိုင်ရာပြည်သူကိုယ်စားလှယ်တော်ကြီးတွေအုတ်ချုပ်ရေးတာဝန်ရှိသူတွေကိုအလုပ်လုပ်ဖို့ RFA ရေးပြောပေးပါအောင်နဲ့ခင်ဗျာ
ဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာလဲပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ